This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်ဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ရပါတယ်ခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2024ခုနှစ်အောက်တိုဘာလ9ရက်နေ့ရေဒီယို NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စီရေးသတင်းကောင်းနှုတ်ချက်ကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ9ရက်နေ့မနက်ခင်းမှတင်ပြပေးမယ့်ရေဒီယို NUG စီရေးသတင်းကောင်းနှုတ်ချက်များကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးစီရေးသတင်းအနေဖြင့်ကရင်နီမျိုးသားများကာကွယ်ရေးတပ် KNDF ၏လေးလတာအခြေခံစစ်တင်နန်းစင်ပွဲပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။အောက်တိုဘာလ9ရက်နေ့ဒီမော့ဆိုမြို့နယ်တွင်ကရင်နီမျိုးသားများကာကွယ်ရေးတပ် KNDF မှလေးလတာပြုလုပ်ခဲ့သည့်အခြေခံစစ်တင်နန်းစင်ပွဲအခမ်းအနားအားပြုလုပ်ခဲ့ပြီးတင်နန်းသားတင်နန်းသူ244ဦးတက်ရောက်အောင်မြင်ခဲ့ကြောင်း KNDF ဗဟိုသတင်းနှင့်ပြန်ကြားရေးဌာနမှသတင်းထုတ်ပြန်ထားပါသည်။တင်နန်းစင်ပွဲအခမ်းအနားကို KAKNDF စစ်ဦးဒီကြောဘူဂျုအောင်မြတ်တက်ရောက်ခဲ့ပြီးပြည်သူလူထုများကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC မှတာဝန်ရှိသူများဌာနဆိုင်ရာများအရက်ဖတ်လူမှုအဖွဲ့အစည်းများစစ်ဘက်ဆိုင်ရာတာဝန်ရှိသူများတက်ရောက်ခဲ့ကြကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်စိုင်းတောင်လက်ကီမန်ဟိုတယ်ကို KIA ပူးပေါင်းတပ်များတင်ပိုက်တဲ့သတင်းကိုတင်ပြပေးပါမယ်။အော်တိုဘာလ၈ရက်နေ့နံနက်ပိုင်းတွင်ဖားကန့်လုံခင်းရတနာမြေဒေသအတွင်းကစိုင်းတောင်ကျေးရွာရှိလက်ကီမန်ဟိုတယ်နှင့် KTV ကို KIA PDF ပူးပေါင်းတပ်ကတင်ပိုက်လိုက်နိုင်ပြီဖြစ်ကြောင်းကချင်ဒေသသတင်းရင်းမြစ်များအရသိရပါသည်။စက်တင်ဘာလ9ရက်နေ့တွင်ဖားကန့်မှစစ်ကြောင်းထိုးဝင်ရောက်လာသောအင်အား100ခန့်ပါစစ်ကောင်စီတပ်ဖွဲ့ဝင်များသည့်လက်ကီမန်ဟိုတယ်နှင့် KTV တွင်ဝင်များကိုတစားကံဖမ်းဆီးကဟိုတယ်အတွင်းတက်ဆွဲလိုက်ပြီးနောက် KIA ပူးပေါင်းတပ်နှင့်တိုက်ပွဲဆက်တင်ခဲ့ပါတယ်တိုက်ပွဲအတွင်းစစ်ကောင်စီ၄တပ်ပစ်ကူနှင့်ဖားကန့်တပ်မကုန်းမှလက်နက်ကြီးပစ်ကူများပြုလုပ်ခဲ့ပြီးနေ့စဉ်တိုက်ပွဲပြင်းထန်ခဲ့ကအော်တိုဘာလ၈ရက်နေ့နံနက်6နာရီကျော်တွင်သိမ်းယူနိုင်ခဲ့တာဖြစ်ပါတယ်တိုက်ပွဲအတွင်းစစ်ကောင်စီဘက်မှ20ကျော်သေဆုံးကရာဒူးကြီးပိုင်းနှင့်ကတအုပ်အပါဝင်စစ်တုံးမှ20ကျော်အရှင်ဖမ်းမိခဲ့ပြီးလက်နက်ခဲယမ်းများလည်းရရှိခဲ့ကလကီမန်ဟိုတယ်မှာမီးလောင်ပျက်စီးသွားတယ်လို့သိရပါဗျ။တိုက်ပွဲအတွင်းထွက်ပြေးလွတ်မြောက်သွားသည့်တရင်မှုနှင့်စစ်သားအချို့ကိုလည်းလိုက်လံတိုက်ခိုက်နေတယ်လို့လည်းသိရပါဗျ။တိုက်ပွဲကာလတစ်လကျော်အတွင်းစစ်ကောင်စီတပ်ဤလေကြောင်းတိုက်ခိုက်မှုနှင့်လက်နက်ကြီးပစ်ခတ်မှုမီးရှို့ဖျက်ဆီးမှုကြောင့်စိုင်းတောင်ကျေးရွာအတွင်းရှိနေအိမ်400ခန့်ပျက်စီးသွားပြီးအရက်သား50ထပ်မင်းနဲ့သေဆုံးကစိုင်းတောင်ရွာကိုမီးရှို့ဖျက်ဆီးရန်စေခိုင်းသူစစ်ကောင်စီတပ်မှဒုဗိုလ်မှူးကြီးတပ်ပိုင်ထွန်ဖမ်းဆီးခံရရတယ်လို့လည်းသတင်းများထွက်ပေါ်နေပါတယ်ခင်ဗျာဆလဘီကြောက်ကံပြူရွာကိုတော်လိုင်းပူပေါင်းတပ်များမှဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းကြံမြို့နယ်ကြောက်ကံပြူစောထင်းရွာကိုတော်လိုင်းပူပေါင်းတပ်ဖွဲ့များကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးလက်နက်ခဲယမ်းအများအပြားရရှိခဲ့တယ်လို့ပြည်သူ့လွတ်မြောက်ရေးတပ်မတော်နောက်မြောက်စစ်ဒေသကသတင်းထုတ်ပြန်ထားပါတယ်။အော်တိုဘာလ9ရက်မနက်9နာရီအချိန်မှာအဆိုပါကြောက်ကံပြူရွာကိုစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ကောင်စီကလက်နက်ကြီးနဲ့လေကြောင်းပစ်ကူတွေအသုံးပြုခုခံခဲ့ပေမဲ့နေ့လယ်7နာရီ ီမှာအပိသက်သိမ့်ပိုက်နိုင်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီရဲ့ခြေလင်းစစ်ကူစစ်ကြောင်းနဲ့ကြောက်ပြုတ်ရွာမြောက်ဖက်အထွက်ဖျားကုန်းမှလက်နက်ကြီးပစ်ကူပေးနေတဲ့တပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့ပြီးစစ်ကောင်စီကိုစစ်ကူဖျက်တောက်နိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကိုပြည်သူ့လွတ်မြောက်ရေးတပ်မတော်အနောက်မြောက်စစ်ဒေသအမှတ်815တပ်ဖွဲ့ရဲကောင်ပျောက်ကြားတပ်ဖွဲ့ PLA မြင်းကြံ Black Tiger တပ်ရင်းရွှေချန်သားတပ်ဖွဲ့မြင်းကြံခရိုင်အမှတ်1,2,3,4,9တပ်ရင်းတို့ကပူးပေါင်းတိုက်ခိုက်ခဲ့တာလို့သိရပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်နဲ့ပြူစော်တီအများပြားတေဆုံးခဲ့ကြပြီးလက်နက်ခဲယမ်းများစွာသိမ်းပိုက်ရရှိခဲ့ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရဲသားပြည်သူ2ဦးတေဆုံးခဲ့ရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလပီမုံရွာတွင်တကောင်စင်းကောက်နေတဲ့အဖွဲမိုင်းဆွဲတိုက်ခိုက်ခံရပြီးရဲနှူးသေးဆုံးတဲ့တရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာမြို့နက်လူထိပ်ပံရက်ွက်အနီးတွင်တကောင်စင်းကောက်နေတဲ့အဖွဲမိုင်းဆွဲတိုက်ခိုက်ခံရပြီးရဲနှူးသေးဆုံးက4ဦးဒဏ်ရာရခဲ့တယ်လို့ဗမတီတော်လိုင်းတပ်ဖွဲ့ထံမှသိရပါတယ်။အော်တိုဘားလ6ရက်နေ့မနက်10:10မိနစ်ခန့်မှာမုံရွာမြို့နက်လူထိပ်ပံရက်ကွက်ညောင်မင်းဆောင်အပိုင်းကိုတကောင်စင်းကောက်ဖို့လာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့နန်း CDM ဝန်ထမ်းဆရာဆရာမတွေအပါအဝင်အင်အား100ခန့်ကိုပရိသာမိုင်း၅လုံးဖြင့်မိုင်းဆွဲတိုက်ခိုက်ခဲ့တာပါ။အဆိုပါတိုက်ခိုက်မှုကိုဗမတီတော်လိုင်းတပ်ဖွဲ့နဲ့ရင်းမပင် District No. 9 Richmond တို့ကပူးပေါင်းဆောင်ရွက်ခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေကလက်နက်ငယ်များဖြင့်ပြန်လည်ပစ်ခတ်ခဲ့ပေမဲ့အထိကိမရှိစုခွာနိုင်ခဲ့တယ်လို့သိရပါတယ်။မိုင်းဆွဲတိုက်ခိုက်ခံရမှုကြောင့်စစ်ကောင်စီလက်အောက်ခံရဲတပ်ဖွဲ့ဝင်2ဦးသေဆုံးပြီးစစ်သားအပါအဝင်4ဦးဒဏ်ရာရခဲ့တယ်လို့စုံစမ်းသိရှိရကြောင်းဗမတီတော်လိုင်းတပ်ဖွဲ့တာဝန်ခံကဆိုပါတယ်။ထိခိုက်သေဆုံးခဲ့သူတွေကိုစစ်ကောင်စီအဖွဲ့ကအင်စည်းကားများနဲ့မုံရွာဆေးရုံကိုပို့ဆောင်ပေးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီ ARSA ရဲ့ခြုံခိုတိုက်ခိုက်မှုကြောင့်အာရခပြည်သူလုံခြုံရေးအထောက်အကူပြုအဖွဲ့မှတပ်ဖွဲ့ဝင်တဦးကြာဆုံးပြီးနှစ်ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။လူပြောက်ရှာဖွေရန်ထွက်လာတဲ့အာရခပြည်သူလုံခြုံရေးအထောက်အကူပြုအဖွဲ့ DLEPS တပ်ဖွဲ့ဝင်3ဦးကိုမွတ်စလင်လက်နက်ကိုင်အဖွဲ့ ARSA ကခြုံခိုတိုက်ခိုက်ခဲ့တာကြောင့်တဦးကြာဆုံးပြီးနှစ်ဦးဒဏ်ရာရခဲ့တယ်လို့ AA Infodex ကထုတ်ပြန်ထားပါတယ်။အော်တိုဘားလ9ရက်နေ့မနက်8:00အချိန်မှာဂုံနာရွာဘက်ကိုဝါခုတ်ရန်ထွက်သွားတဲ့ဘူးသီးတောင်အမှတ်2ရက်ကွက်ရွာသစ်နေတပ်60ကျော်အရွယ်အမျိုးသား2ဦးနေ့လယ်အထိပြန်ရောက်မလာလို့ကုညီရှာဖွေပေးရန်အာရခပြည်သူလုံခြုံရေးအထောက်အကူပြုတပ်ဖွဲ့ဝင်3ဦးထွက်လာခဲ့တာလို့ဆိုပါတယ်။၎င်းလုံခြုံရေးတပ်ဖွဲ့ဝင်3ဦးကိုနေ့လယ်9:35မိနစ်အချိန်တွင်ဂုံနာရွာအဝင်ဝအနီးမှာ ARSA အဖွဲ့ကခြုံခိုတိုက်ခိုက်ခဲ့တာကြောင့်တဦးမှာဦးကောင်းနှင့်ဝမ်ပိုက်တွင်ကြည်ထိမှန်ဒဏ်ရာဖြင့်ကျဆင်းခဲ့ရပြီးကျန်တဲ့ဦးမှာဒဏ်ရာရခဲ့တယ်လို့သိရပါတယ်။ထို့သူခြုံခိုတိုက်ခိုက်ခဲ့တဲ့ ARSA အကြမ်းဖက်အဖွဲ့ကိုအရခတက်တော် AA နဲ့ DLEPS တပ်ဖွဲ့တို့မှလိုက်လံဖမ်းဆီးနေပြီးပျောက်ဆုံးနေတဲ့ရွာသား2ဦးကိုလည်းရှာဖွေနေတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထို့အပြင်အရခတက်တော်အနေနဲ့အရခဒေတာအတွင်မြေတိအကျန်းဖတ်အဖွဲ့ကိုမှခြေချရှင်တန်ဝင့်ပြုမှာမဟုတ်ပဲအကျန်းဖတ်သမားများနဲ့အကျန်းဖတ်အဖွဲ့စည်းတိုင်းကိုအမြန်ဆုံးနှိမ်နှင်းဆောင်ရွက်သွားမှာဖြစ်တယ်လို့အသိပေးထားပါတယ်ခင်ဗျာ။ဆက်လက်ပြီးတောင်ကုတ်တန်းလွဲရွာမကိုစစ်ကောင်စီဘုံထက်ကျဲကလေးတဦးအပါရက်သား73ရောင်းထပ်မင်းနဲ့တည်ဆုံတဲ့တရင်ကိုတင်ပြပေးပါမယ်။အော်တိုဘား9ရက်နေ့ည7:00ကျော်ခန့်တွင်တောင်ကုန်းမြို့နယ်တန်းလွဲရွာမှအမှတ်4ရပ်ကွက်ကိုစစ်ကောင်စီက Jet Fighter နဲ့ဘုံနှလုံးကျဲချလို့အသက်6နှစ်အရွယ်ကလေးတဦးအပါအဝင်ရက်သား73ယောက်ထပ်မင်းနဲ့တေဆုံးပြီး6ယောက်ထပ်မင်းနဲ့ဒဏ်ရာရသွားတယ်လို့ဒေသခံသတင်းများအရသိရပါတယ်။လူအိတ်ချိန်မှာ Jet Fighter နဲ့နှစ်ကြိမ်လာကျဲချမှုကရွာသစ်ဈေးအနာကျရောက်ပောက်ကွဲခဲ့တာကြောင့်လူနေအိမ်18လုံးပြိုကျပျက်စီးခဲ့ပြီးကလေးငယ်ကနှလုံးရက်ကတေဆုံးခဲ့တယ်လို့သိရပါတယ်။စက်တင်ဘာ24ရက်နေ့ကလည်းစစ်ကောင်စီ Jet Fighter 2စီးတောင်ကုန်းမြို့နယ်တန်းလွဲရွာမကိုဘုံ6လုံးလာကျဲခဲ့လို့အပြစ်မဲ့ပြည်သူ2ဦးသေဆုံးပြီး5ဦးဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ။ဆလဘီပုံနာကျွန်းနဲ့ပေါတော်မြို့ကိုစစ်ကောင်စီဘုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။အော်တိုဘာ6ရက်နေ့မနက်အစောတနာရီခွဲခန့်တွင်ပုံနာကျွန်းမြို့နယ်ကွန်းတောင်ရွာနဲ့မြောင်ကြီးရွာကိုအကြမ်းဖက်စစ်ကောင်စီတပ်က Jet Fighter နဲ့ပေါင်900ဘုံ4လုံးကျဲချလို့အိမ်တချို့ပျက်စီးခဲ့ကြောင်းဒေသသတင်းများအရသိရပါတယ်။ကွန်းတောင်ရွာတွင်ဘုံ3လုံးကျဲချမှုကြောင့်နေအိမ်6လုံးပျက်စီးသွားပြီးမြောင်ကြီးရွာကနေအိမ်တချို့လည်းပျက်စီးသွားတယ်လို့သိရပါဗျ။အလားတူအော်တိုဘား6ရက်နေ့မနက်7:40မိနစ်ခန့်မှာပေါတော်မြို့နယ်နက်ပြင်းတောင်ရွာကို Jet Fighter နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ဘုံစထိမှန်ကဒေသခံတို့ထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါဗျ။ Nabian down Piagu Naga, Damayum Botere Jalu, Damayum Piacidore, Ludiabare, Tobie, Manananai Kanwe, Situashi, Sigonsi Dama, a dwelling don't set alone Didi Picakea, Baudom Yune, Down Umoya, Down Puya, Tekong Yuane, Minte Yaruma, Jaya Bagwege Barekamia. Salabi, Kale Lui Tu Kaya in Dwayne, Sikonsi, a jumper, lawyer Miajau, Kaling at the Une, a poor old U Daya Yare, the Ringo Dimpia, Biba Me, Kayem Yota Sio, Godule Ocho Nemi, Kale Lui Tu Kaya, Mumune, Ledu Mune Ruma, Sikonsi, a jumper, lawyer Miajau, Kaling at the Une, poor old U Tigai Daya Yagega, Ne Nalumpia Sigere Lu, Kian Yuga Topian Tabare, Audubala Koniani, Nile Tanai Quakama, Kamaya Toya Kontayema, Drone Pin Bona. လုံးကျဲချတိုက်ခိုက်ခဲ့တာကြောင့်ငတိုးခင်ကြေးရွာအတွင်ကြားရောက်ပတ်ဝဲခဲ့ရာအသက်၁၀၂အရွယ်ဥပိုတင်တဲ့အသက်၈နှစ်အရွယ်မတ်ဤတနာထွေးတို့ထိမှန်တန်ရာရခဲ့ပါတယ်ထို့ပြင်အော်တိုဘာလ၅ရက်ညနေ၅နာရီမှာနတ်တန်ဝင်းအခြေဆိုင်စစ်ကောင်စီတပ်ကလက်နက်ကြီး၄လုံးပစ်ခတ်ခဲ့ရာတမောမှာကြေးရွာဘေးတွင်နှလုံးနဲ့ထွေးနေကုန်ကြေးရွာအနီးမှာနှလုံးကြားရောက်ပတ်ဝဲခဲ့တယ်လို့ဆိ ီရဲ့ခလာရ264တက်ကအော်တိုဘာလ9ရက်နေ့လယ်10နာရီ5မိနစ်နဲ့10မိနစ်တို့မှာလက်နက်ကြီးနှလုံးပစ်ခတ်ခဲ့သေးတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်မြိုင်မြို့မှရဲစခန်းမှရဲတပ်ချက်တဦးပကဖထံအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းပခုတ်ကူခရိုင်မြိုင်မြို့နယ်မြို့မှရဲစခန်းမှရဲတပ်ချက်တဦးမြိုင်ပကဖထံလက်နက်နဲ့ကွာထပ်မံအလင်းဝင်ရောက်လာခဲ့တယ်လို့မြိုင်ပကဖမှသတင်းထုတ်ပြန်ထားပါတယ်။အော်တိုဘာလ9ရက်နေ့နေ့လယ်2နာရီအချိန်မှာမြိုင်မြို့မှရဲစခန်းမှအသက်33နှစ်အရွယ်ရှိရဲတပ်ချက်ကျော်လင်းဆိုသူဟာမြိုင်ပကဖထံချိတ်ဆက်အလင်းဝင်ရောက်လာတာလို့ဆိုပါတယ်။အဆိုပါရဲတပ်ချက်ဟာ၎င်းနှင့်အတူ G3 တနက်တလက်ကြီးပေါက်3ပေါက်၎င်းကြီး248တောင်6လုံးပြူတနက်တလက်ကြီး15တောင်လက်ပစ်ဘုံ2လုံးနဲ့equipment တစ်စုံတို့ကိုယူဆောင်လာခဲ့တယ်လို့သိရပါတယ်။ထို့အပြင်ပြည်သူလူထုအပေါ်လူမဆန်စွာရက်ဆက်နေတဲ့အကြမ်းဖက်စစ်တပ်အားအ мян ဆုံးဆုတ်ခွာပြီးမိမိတို့အသက်အသေးမခံပဲပြည်သူရင်ဝင်ကိုပူးပေါင်းပါကစုချင်းငွေနဲ့အတူမိသားစုများရှိရာကိုပို့ဆောင်ပေးမယ်လို့စစ်ကောင်စီတပ်ဖွဲ့ဝင်များကိုမြိုင်ပကဖမှအတည်ပြုထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတော့မင်းတီဟန်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။Radio NUG သောတာရှင်များခင်ဗျာစစ်ရေးသတင်းကောက်နှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါသောတာရှင်များရှင်အခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုတင်ပြပေးပါမယ်ကျွန်မကတော့ຫນွေမိုင်ဖြစ်ပါတယ်ရှင်ဒေသတွင်နိုင်ငံတွေကမြန်မာရေးဖြည့်ရှင်းလုံမှုကိုတွေ့ရပြီးနိုင်ငံရေးဆေးမီးတူတွေနဲ့ဖြည့်ရှင်းလို့မရဘူးလို့ယာယီသမရပြောကြားတဲ့သတင်းကိုပထမဆုံးတင်ပြပေးပါမယ်။ဒေသတွင်နိုင်ငံတွေကမြန်မာရေးဖြည့်ရှင်းလုံမှုကိုတွေ့ရပြီးနိုင်ငံရေးဆေးမီးတူတွေနဲ့ဖြည့်ရှင်းလို့မရဘူးလို့အမျိုးသားညီညွတ်ရေးအစိုးရ29မြင်းဆောင်2024အစိုးရဖွဲ့စည်းဝေးမှာယာယီသမရဒူဝါလက်ရှိလာကပြောပါတယ်။ကျွန်တော်တို့အားလုံးသိထားပြီးဖြစ်တဲ့အတိုင်းလက်ရှိပြည်တွင်ရေးကိစ္စပေါ်မှာဒေသတွင်နိုင်ငံတွေရဲ့ဝင်ရောက်ဆွတ်ဖက်မှုကထင်ထားတာထက်ပိုပြီးထဲထဲဝင်ဝင်ဖြစ်လာတာတွေ့ရတယ်။ဒေသတွင်နိုင်ငံတွေဟာလုံးလုံးစေအဖြစ်ပြည်တွင်းကလက်တလောဖြစ်ရက်တွေကိုကြည့်ပြီးဒေသတွင်တည်ငြိမ်ရေးကိုရနိုင်သလောက်ထိန်းဖို့ကြိုးစားတယ်လို့ကျွန်တော်မြင်ပါတယ်။တကယ်တော့လက်ရှိဖြစ်ရက်တွေဟာကျွန်တော်တို့နိုင်ငံအတွင်းမှာလွန်ခဲ့တဲ့နှစ်ပေါင်းများစွာကလေးကအမြင့်တွေပြီးပံ့ပိုးလာတဲ့စစ်အာဏာရှင်စရိတ်တွေရဲ့စုပြုံအကျိုးပေးမှုကြောင့်ဖြစ်တယ်လို့ပြောနိုင်ပါတယ်။အတိတ်ကအမြင့်ဆွဲနေတဲ့စနစ်ဆိုးစရိတ်ဆိုးကြောင့်ဖြစ်တဲ့အခြေအနေတွေကိုကုစားရမှာနိုင်ငံရေးဆေးမီးတူတွေနဲ့ဖြစ်ရှင်းလို့မရဘူးဆိုတာကျွန်တော်တို့ပြောဖို့လိုပါတယ်ဒီတဲ့နိုင်ငံတွေကိုဒီတဲ့ message ကိုရောက်အောင်ပို့နိုင်ဖို့လိုပါတယ်လို့ယာယီသမရကပြောပါတယ်ကျွန်တော်တို့ဟာတင်းပြစ်ချက်ပြစ်ဒီမိုကရေစီကိုရောက်အောင်သွားဖို့လိုတာဖြစ်ပါတယ်စစ်အာဏာရှင်ကနေ sponsor လုပ်ပြီးချင်းပါတဲ့ရွေးကောက်ပွဲတွေဟာအာဏာရှင်စနစ်ကိုတက်ဆိုးရှေအောင်အထောက်ပံ့ပေးတာတွေ့ရပါတယ်ဒါဟာကျွန်တော်တို့နိုင်ငံနဲ့ပြည်သူလူထုကိုအစိုးကြောတန်တရားထဲကနေရုံးမထွက်နိုင်အောင်ဘိမ့်မိန်မိန့်ခိုင်းတာလို့ပဲကျွန်တော်မြင်ပါတယ်ဒါဟာလက်တွေ့ကျတဲ့အဖြစ်ကုထုံးမဟုတ်သလိုအ နာဂတ်လူအဖွဲ့အစည်းတွေလည်းမျှော်လင့်ချက်သင့်မဖြစ်နိုင်ပါဘူးလို့ဆိုထားပါတယ်။ဒေသတွင်နိုင်ငံတွေရဲ့မြန်မာရေးတုံ့ပြန်ချက်တွေဟာရေတိုသဘောထက်ရေရှည်သဘောကိုသွားနိုင်ဖို့လိုအပ်တယ်လို့ယာယီသမရကပြောပါတယ်။ဒါပြင်စစ်ကောင်စီကလှုပ်ဆောင်မဲ့ရွေးကောက်ပွဲဆိုတာဟာဒီမိုကရေစီကျင့်သုံးတဲ့ဒီမိုကရေစီမူတွေကိုအခြေတည်ပြီးလုပ်တဲ့ရွေးကောက်ပွဲမဟုတ်ဘူးလို့ယာယီသမရကပြောပါတယ်ရှင်။ဆလပီစစ်ရေးကဏ္ဍဖက်ကိုအထူးအာရုံစိုက်ကြဖို့ပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုတင်ပြပါမယ်။စစ်ရေးကဏ္ဍဖက်ကိုအထူးအာရုံစိုက်ကြဖို့အမျိုးသားရင်သွေးရေးအစိုးရအဖွဲ့အစည်းဝေးအပစင်29မြင်းဆောင်2024တွင်ပြည်ထောင်စုဝန်ကြီးချုပ်မဝင်းခိုင်တန်းကပြောပါတယ်။စစ်ရေးအရှိန်အကောင်းမှုဟာနိုင်ငံတကာစစ်ဆိုင်ရေးဖက်ကအရေးတွေပုံမှန်အကောင်းရေးအတွက်အထောက်ပံ့ဖြစ်စေတယ်လို့မဟာမိတ်တော်လှန်ရေးအင်အားစုများနဲ့နိုင်ငံရေးအရာဆွေးနွေးမှုတွေအတွက်လည်းပုံမှန်ထိရောက်စေမယ့်အချက်တစ်ခုဖြစ်ပါတယ်။ဒါကြောင့်စစ်ရေးကဏ္ဍဖက်ကိုအထူးအာရုံစိုက်ကြရမှာဖြစ်တယ်လို့တပြိုင်တည်းစဉ်းစားစီမံနေကြရမယ့်ကိစ္စတွေလည်းရှိပါသေးတယ်။ဒါကြောင့်ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ပြင်ဆင်ထားတဲ့နိုင်ငံရေးအရေးတွေကိုလည်းနီးပံလမ်းပံဖြစ်အောင်တော်လှန်ရေးအတွက်ထိရောက်မှုရှိအောင်ဝိုင်းဝန်းဆွေးနွေးပြီးပြုပြင်တင်တာပြင်ဆင်ကြရမယ့်အချိန်လည်းဖြစ်ပါတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဒါပြင်စေုပ်စုဟာနှွေးဦးတော်လှန်ရေးကိုနှိမ်နင်းခြင်းလို့သကောင်စင်းကောက်ယူခြင်းကိုလက်နက်တပ်ဖွဲ့အသုံးချလာတာဖြစ်တယ်လို့လည်းပြည်ထောင်စုဝန်ကြီးချုပ်ကပြောပါတယ်ရှင်။ရာဇဝတ်စစ်တပ်ကအတူအယောင်ရွေးကောက်ပွဲအားကျင်းပရန်ပြင်ဆင်လက်ရှိနေတယ်လို့တပ်အမတ်ကြီးဦးကျော်မိုးထွန်းပြောကြားတဲ့သတင်းကိုဆက်လက်တင်ပြပါမယ်။89ကြိမ်မြောက်ကုလသမဂ္ဂထွေထွေငီလာခန့်ဤတတိယကော်မတီအစည်းအဝေး၌ပြစ်မှုကာကွယ်ရေးပြစ်မှုဆိုင်ရာတရားမျှတမှုသတင်းအချက်လက်နဲ့ဤပညာအားပြစ်မှုရေးရာကိစ္စရင်းများအတွက်အသုံးပြုခြင်းအားတိုက်ဖျက်ခြင်းနဲ့နိုင်ငံတကာမှုရဲ့စေဝါထိန်းချုပ်ရင်းနဲ့ဆက်လင်း၍အထွေထွေဆွေးနွေးမှုအစီအစဉ်တွင်ရာဇဝတ်စစ်တပ်ကအတူအယောင်ရွေးကောက်ပွဲအားကျင်းပရန်ပြင်ဆင်လက်ရှိနေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကပြောပါရဲအကြမ်းဖက်စစ်တပ်မှဂျိုးပန်းသည့်မတရားစစ်အာဏာသိမ်းမှုသည့်လေးနှစ်ထဲသို့ဝင်ရောက်လုပြီးဖြစ်ကြောင်းမြန်မာနိုင်ငံတွင်ရွေးကောက်ပွဲကျင်းပရန်တင့်လျော်သည့်အခြေအနေတစ်ခုနှင့်ပြည်သူထောက်ခံမှုမရှိသည့်အတိုင်းရာဇဝတ်စစ်တပ်ကအတူယောင်ရွေးကောက်ပွဲအားကျင်းပရန်ပြင်ဆင်လက်ရှိကြောင်းစစ်တပ်၏အတူယောင်ရွေးကောက်ပွဲသည်ဘယ်သောအခါမှလွတ်လပ်ပြတ်တ၍အားလုံးပါဝင်မှုရှိမည်မဟုတ်ကြောင်းတန်မတ်ကြီးကပြောပါရဲဒါပြင်ယခုအချိန်သည်နိုင်ငံတကာအသိုက်အဝန်းမှအရှိန်ဟုံမြင့်တင်ကအစံဖက်စစ်တနဲ့စစ်အာဏာရှင်စနစ်အားမြန်မာနိုင်ငံတွင်ဖြစ်ပေါ်နေသည့်ပြဿနာများ၏ဇင်းမြစ်ဖြစ်တသန်တီးတတ်မှတ်ကြရမည့်အချိန်ပင်ဖြစ်ကြောင်းဒို့မှသာမြန်မာနိုင်ငံတွင်ဖြစ်ပေါ်နေသည့်အစံဖက်မှုဆက်ဝိုင်းနှင့်ရာဇဝတ်မှုများကိုရပ်တန့်ချုပ်ငိမ့်နိုင်မည်ဖြစ်ကြောင်းတတ်မှတ်ကြီးကထပ်လောင်းပြောပါရရှင်မြန်မာနိုင်ငံတွင်ကျရောက်ခဲ့သောရေဘေးအတွက်ယူရိုငွေ 4,000 ကျော်ကိုလူသားချင်းစာနာထောက်ထားရင်းနဲ့ဘေးနေဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနသို့လွှဲပြောင်းပြီးဖြစ်တယ်လို့ပြင်သစ်နိုင်ငံ NUG ကိုယ်စားလှယ်ရုံထုတ်ပြန်တဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။တိုင်ဖုန်းမုန်တိုင်းယာဂီကြောင့်ရေဘေးတင့်တန်းခန့်စားနေကြရသောမြန်မာပြည်သူများအတွက်တက်နိုင်သည့်ဖက်မှအာတက်သရောပါဝင်ပူပေါင်းပေးကြသောပြင်သစ်ရောက်မြန်မာများနဲ့မိတ်ဆွေပြင်သစ်များကိုအသိအမှတ်ပြုကျေးဇူးအထူးတင်ရှိပြီးအားလုံးရဲ့ပါဝင်မှုအားကြောင့်ပထမချင်းရရှိခဲ့သောအလှူငွေ3,900 ယူရိုနဲ့ဒုတိယအကြိမ်400ယူရိုစုစုပေါင်း 4,100 ယူရိုကောက်ခံရရှိခဲ့ပြီးအမျိုးသားငွေကြေးရေးအစိုးရလူသားချင်းစာနာထောက်ထားတဲ့ဘေးအနေဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနသို့ပို့ထားခဲ့ပြီးဖြစ်တယ်လို့ပြင်သစ်နိုင်ငံ NUG ကိုယ်စားလှယ်ရုံအော်တိုဘာ၈ရက်မှာထုတ်ပြန်ပါတယ်။အလှူငွေထည့်ဝင်ခဲ့ကြသူများအချင်းချင်းသတင်းပြဝင်နှိုးဆော်ပေးကြသူများပါဝင်အလှူငွေအတွက်ပူပေါင်းကောက်ခံပေးနေသောပြင်သစ်ရောက်မြန်မာများအသင်းကိုလည်းကျေးဇူးတင်ရှိကြောင်းဖော်ပြပါတယ်ရှင်။ဆလပီမိုးစစ်မြန်မာမွန်ပြည်နယ် CDM နိုင်ငံဝန်ထမ်းများကောင်စီ CCSC မိုးနဲ့ဟင်းတာမြေဖောင်ဒေးရှင်းဟမ်ဆာလင်ဖောင်ဒေးရှင်းတို့ပူးပေါင်းကြီးမှုကျင်းပသော Local Governance and Conflict Resolution တင်နန်းစတင်ကျင်းပတဲ့တွင်ကိုတင်ပြပေးပါမယ်။မိုးစစ်မြန်မာမွန်ပြည်နယ် CDM နိုင်ငံဝန်ထမ်းများကောင်စီ CCSC မိုးနဲ့ဟင်းတာမြေဖောင်ဒေးရှင်းဟမ်ဆာလင်ဖောင်ဒေးရှင်းတို့ပူးပေါင်းကြီးမှုကျင်းပသော Local Governance and Conflict Resolution တင်နန်းစတင်ကျင်းပခဲ့ပါတယ်။ Local Governanceand conflict resolution တင်ဒန်းကိုအောက်တိုဘာလ၈ရက်နေ့တွင်စတင်ခဲ့ပြီးအဆိုပါတင်ဒန်းကိုအပတ်စဉ်အင်္ဂါနေ့နဲ့ဗုဒ္ဓဟူးနေ့များတွင်မြန်မာစံတော်ချိန်ကနေ၄နိုင်ခွဲမှ၆နိုင်ခွဲအချိန်ထိ CDM နိုင်ငံဝန်ထမ်းတင်ဒန်းသားဦးရေစုစုပေါင်း၄၀ဦးကိုရွေးချယ်ပြီး Zoom ဖြင့်၄ပတ်ကြာကျင်းပသွားမှာဖြစ်ပါရှင်။ ဒေါက်တာဇော်မြင့်မောင်ကွယ်လွန်ချင်းအတွက် PSLF TNLA ဘဟုဌာနချုပ်မှဝန်ထမ်းကြောင့်တဝန်လွှာပေးပို့တဲ့တင်ဝင်နောက်ဆုံးတင်ပြပါမယ်။ဒေါက်တာဇော်မြင့်မောင်ကွယ်လွန်ချင်းအတွက်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ဘဟုဌာနချုပ်မှဝန်ထမ်းကြောင့်တဝန်လွှာပေးပို့ခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLDE ဒုတိယဥက္ကဋ္ဌနှင့်ဖြစ်သူဒေါက်တာဇော်မြင့်မောင်ကွယ်လွန်သွားသည်ဟုကြားသိရသည့်အတွက်ဒီမိုကရေစီလူလားမျက်နှာသည့်မြန်မာပြည်သူလူထုနှင့်အတူမိသားစုများနှင့်ထပ်တူဝန်ထမ်းခြေကွက်ရပါကြောင်းမြန်မာစစ်အာဏာရှင်အစစ်စစ်ဖမ်းဆီးအကျဉ်းချခြင်းပုံစံအမျိုးမျိုးဖြင့်ဟင်းပါနှိပ်စက်ခြင်းတို့ကိုဥမုံညွတ်ပေးဒီမိုကရေစီတိုက်ပွဲအလံကိုအသက်သေးဆုံးသည့်အထိဆွဲကိုင်းလွှင့်ထူဦးဆောင်တိုက်ပွဲဝင်သည့်ဒေါက်တာဇော်မြင့်မောင်အားဒီမိုကရေစီသူရဲကောင်းအဖြစ်အစဉ်မြဲဂုဏ်ပြုအမှတ်ရနိုင်ပြီဖြစ်ကြောင်းတဝန်လွှာမှဖော်ပြထားပါသည်။မြန်မာပြည်တိုင်းသားပြည်သူလူထုတရက်လုံးလိုလားတောင့်တသည့်ဒီမိုကရေစီနဲ့လူ့ခွင့်ရေးကိုမျက်ကွယ်ပြုခြင်းလူမျိုးပေါင်းစုံနေထိုင်သည့်တိုင်းပြည်တွင်လူမျိုးအလုံး၏တန်းတူညီမျှခွင့်ကိုအာမခံသည့်ဖက်ဒရယ်ပြည်ထောင်စုနိုင်ငံတည်ဆောက်မိနိုင်ငံရေးအခင်းကျင်းကိုတွေ့ဖယ်ခြင်းအာဏာရှင်အပေါင်းပါလူတစုကောင်းစားရဲ့အတွက်ဆီအာဏာရှင်စနစ်ပြုတ်နေကြသည့်မြမစစ်ကောင်းဆောင်အစစ်စစ်တို့၏မိုက်မဲသောအာဏာယူသက်မှုကိုဖယ်ရှားဖြုတ်ချခြင်းတို့ကိုမဆောင်ရွက်နိုင်သေးခြင်းစသည်တို့ကြောင့်မြမနိုင်ငံသည်ကြရှုံးနိုင်ငံဖြစ်လာရပြီးဒေါက်တာဇော်မြင့်မောင်ကဲ့သို့နိုင်ငံပင်ရတက်လူပုဂ္ဂိုလ်များကိုနေစဉ်စစ်တိုက်ဆုံးရှုံးကြရသည်မှာမိမိတို့တိုင်းပြည်အတွက်အင်မတန်ဝမ်းနည်းဖွယ်ရာဖြစ်ပါကြောင်းရေးသားထားပါသည်။ဒေါက်တာဇော်မြင့်မောင်ယုံကြည်ဆွဲကိုင်လွှင့်ထူခဲ့သောဒီမိုကရေစီစိတ်ဓာတ်ခွန်အားများသည့်ယနေ့နွေဦးတော်လှန်ရေး၏မြမစစ်အာဏာရှင်အပီးတိုင်ချင်းမုံတိုက်ဖက်ရေးအတွက်အကောင်းဆုံးဆန္ဒမူနာတိုက်ပွဲအင်အားတရဖြစ်ပါကြောင်းမြမစစ်အာဏာရှင်အားပီးတိုင်ချင်းမုံတိုက်ဖက်မိနွေဦးတော်လှန်ရေးအောင်မြင်ပါစေ။ဒေါက်တာဇော်မြင့်မောင်အေးချမ်းရတုခဘုံတွင်ခံစားနိုင်ပါစေဟုဝန်ထမ်းချောင်းတဝန်လွှာတွင်ဖော်ပြပါရှိပါရရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG တင်ထောက်မင်းတီဟာမင်းစစ်သွေးနဲ့ခရှဲကပေးပို့ထားတာဖြစ်ပါရရှင်။
Radio NUG မှဆက်လက်အတန်းလွှင့်ပေးနေပါတယ်။ဒီခုတစ်ခါတင်ဆက်ပေးမယ့်တယောဇာကဏ္ဍအစီအစဉ်မှာကဘာတိုင်းဆုံးမောင်စစ်မုံရေးသားပြီးလွတ်လပ်ຫນွေဦးခန်းစားရွတ်ဖတ်ထားတဲ့ ASEAN, EU, UN နဲ့မြန်မာတော်လှန်ရေးအုပ်စုတွေ့ကြပြီလို့အမည်ရတဲ့တယောဇာကိုနားဆင်ကြရမှာပဲဖြစ်ပါတယ်ခင်ဗျာ
။ ASEAN, EU, UN နဲ့မြန်မာတော်လှန်ရေးအုပ်စုတွေ့ကြပြီ။ကြားမှမဟုတ်တဲ့မကြားပြောတဲ့တရုတ်ကပြည်သူကိုမျက်နှာမူပုံတရုတ်မြန်မာစိတ်နှလုံးနီးစပ်အောင်ဆောင်ရွက်ပုံကတော့စစ်အုပ်စုစီတိုက်လီရင်တွေပို့ပေးလိုက်တာပါပဲပြည်သူဖြစ်ချင်တာပံ့ပိုးဖို့ဝေးလို့ပြည်သူကိုတတ်ဖို့အားတက်သရောတောင်ပါဝင်တော့တာတရုတ်မူကလည်းခိုးဆုလူရဲ့ထောင်တွက်လက်ပတ်နီမူနဲ့အတူတူပဲတူဆိုသူတို့လည်းငကရုတ်တက်တူးတွေနဲ့လေဆနပြပွဲတွေမှာရဲကိုဝန်းရံလာပြီးပြတနာရှာမယ်နှောက်ရက်မယ်လုံလာထွေလာလှုပ်မယ်လူဝိုင်းဖမ်းပေးမယ်နောက်တည်င်းပေးလှုပ်တယ်အခုလိုအာနာသိမ့်ပြီးတပြေလုံးကဆန့်ကျင်တဲ့အချိန်မှာအားကိုးစရာသူတို့ပဲရှိတော့တာဆိုတော့ဆဲအိမ်မှုယာအိမ်မှုတွေကတဆင့်အုတ်ကြီးထိတက်လှုပ်လာကြတာပေါ့တိတ်မကြခင်နတ်ဆာကအဖွဲ့ဝင်အောင်ဖြစ်နိုင်တယ်လေအခုကိုသာသနာရေးဝန်ကြီးဌာနအတွက်ယောဂီဝတ်နဲ့ဖရဲတကာလှုပ်ရင်ကာကွယ်ရေးကဏ္ဍအတွက်ပါစစ်သားစုဆောင်ပေးနေကြပြီပြူတုစစ်အဖြစ်နဲ့ခိုးဆိုးလူရက်မှုတွေအပြင်တိုင်းပြည်ကိုနှင်းဆဲတပ်ဖြတ်နေကြပြီမဟုတ်လားဒါဟာနတ်ဆကအဖွဲ့တဲတက်လှမ်းမဲ့လေကားတစ်တွေလေမကြားတို့တရုတ်ကလည်း90ရွေးကောက်ပွဲပြီးတော့အနိုင်ရပါတီ NLD ကိုပထမဆုံး congratulation လာလုပ်တာစစ်အုပ်စုကအာဏာမလွှဲမှန်းလဲသိရော NLD ကိုလှည့်မကြည့်တော့တဲ့အပြင်စစ်အာဏာရှင်ဘက်ကနေ veto တွေသုံးရပ်တည်ပေးရင်ဗမာပြည်ကတယံစာတနဲ့စီးပွားရေးအခွင့်အလမ်းမှန်သမျှတခိုးစီနဲ့ယူတော့တာအခုချိန်ထိအခုကတော့လက်ပတ်နီတွေအုတ်ကြီးလောက်သလိုစစ်အုပ်စုရဲ့အုတ်ကြီးတောင်ဖြစ်နေပေါ့လာရှိုးကိုဇက်တိုက်လေးချောင်းကနေဘုံကျဲတယ်တရုတ်က MNDAA ကိုတော့ဆက်မတိုက်ဘူးဖိအားပေးတယ်အချက်ကိုင်းတယ်အနိုင်ကျင့်တယ်စစ်တပ်ကိုတော့ဘုံကျဲဖို့တိုက်လေရင်ပို့ပေးတယ်သူကရန်ဖြစ်ရာဝင်းဖြင်ပေးတာမဟုတ်ပဲကို့လူကိုထိုးခိုင်းဖို့တဖက်လူကိုချုပ်ပေးတာမျိုးလုပ်တာလေအခုထိ MNDAA ကိုဆွဲချုပ်ကင်ပေးထားတော့စစ်ကောင်စီကထိုးကောင်းတော့တရုတ်ကရက်ွက်လူမိုက်အထာနဲ့ကဘာမှာအုတ်ကြီးလှုပ်ဖို့ကြံတာတရုတ်ထောက်ခံပေးတဲ့စစ်တပ်ကတရုတ်ရောင်းပေးတဲ့တိုက်လေရင်နဲ့တရုတ်ဘုံချောင်းကိုဘုံကျဲတာပေါ့သိမြတ်ကြပါပြီတဲ့စစ်တပ်အမြင့်ပြည့်ရေးဆိုတဲ့မူလရည်မှန်းချက်စီအကုံစုယုံခြိတက်ကြဖို့ကလွဲတခြားနီလမ်းမရှိဘူးလေ တရုတ်ပြောတာနားထောင်နေရင်လားရှိုးကတရုတ်ဘုံချောင်းပြိုတယ်လို့ပြိုမှာပဲတရုတ်ဝင်လျှောက်တာမခံပဲဆက်တိုက်ဖောက်ကြရင်အခုဆိုနန်းတွင်းတဲ့တောင်စိုးစံနေရောပေါ့အခုဆိုအာဆီယံ EU UN တို့ကအန်ယူဂျီနဲ့တော်လိုင်းရေးအုပ်စုတွေကိုဖိတ်ကြားပြီးမြမအရေးအဖြစ်ရှာဖို့လုပ်နေပြီလေတရုတ်ကြီးလဲအခြေအနေကိုနားလည်သဘောပေါက်ပါတယ်သူတယောက်တည်းချင်းရလှုပ်လို့မရဘူးဆိုတာသိရောပေါ့ရေးသူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နေဦးပါ
ရေဒီယို NUG သောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လရင်တိကိတာအစီအစဉ်မှာတေးရေးတေးဆူဆရာအောင်တီဆူထားတဲ့အမိရဲ့မြေငါတို့ပြည်လို့အမည်ရတဲ့တော်လရင်တိကိတာကိုနားဆင်ကြရမှာပဲဖြစ်ပါတယ်ခင်ဗျာ
အောင်ဆန်းရဲ့တွေးများစွာစီစဉ်နေပြီဟေးလုံနာများခိုင်မာနေကြမယ်ရင်ဆိုင်ဖို့အာအင်းတွေပြင်းနေရှုံးပေးဘူးငါတို့တွေတိုက်ကြမယ်တပ်ပြနေပြီဟေးအာနာယူမီယာရဲ့ဒီရိမ်မှာဒိုရီမနေနိုင်ဘူးလေစီလုံးကြမြမပြည်သားများဒီမိုကရေစီရနိုင်ဖို့ရေးနေကြနဲ့ငါတို့ပြေရဲ့မြစ်တောင်ရောက်ရှိရမယ်လေလှော်လာခဲ့ငါတို့ပြင်အဖေရဲ့ကယူနာအောင်နောက်တစ်ခေါက်ရောက်မယ်လေကျုံလာစေအခက်ခဲများစွာဖေးကူရင်နဲ့အတူကြီးဆက်မယ်လေငါတို့ပြေ
Yeah.
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7.3 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။